ရခိုင်မျိုးသားညီလာခံကိုရခိုင်ပြည်နယ်လုံခြုံရေးတည်ငြိမ်အေးချမ်းရေးဖွံ့ဖြိုးတိုးတက်ရေးစတဲ့အခြေခံမူသုံးချက်နဲ့ကျင်းပပြုလုပ်နေတာဖြစ်ပါတယ်။ရခိုင်မျိုးသားညီလာခံရဲ့ဒီကနေ့၄ရက်မြောက်နေ့မှာတော့ရခိုင်ပြည်နယ်ရဲ့နိုင်ငံရေးစီးပွားရေးလူမှုရေးစတဲ့ကဏ္ဍတွေအတွက်စာတမ်းပေါင်း30ကျော်ကိုဖတ်ကြားတင်သွင်းခဲ့ကြပါတယ်။ရခိုင်မျိုးသားညီလာခံကျင်းပရေးကော်မတီဒုတိယဥက္ကဋ္ဌဦးထွန်းလွန်ကညီလာခံပြီးဆုံးတဲ့အခါရခိုင်ပြည်နယ်အတွက်ရေးပါတဲ့မူဝါဒတွေကိုချမှတ်နိုင်မှာဖြစ်တယ်လို့ပြောပါတယ်။
လုံးရှုံတင်ရင်ဖွံ့ဖြိုးပေါ့ဗျာအကြီးရချက်ကတော့ဆိုတော့ကျွန်တော်ဒီဟာ generalize လုပ်လိုက်တဲ့အခါ14ချက်ထွက်လာတယ်ဗျာကျွန်တော်မှာထွက်လိုက်တဲ့အခါမှာနိုင်ငံဆိုင်ရာမူဝါဒနဲ့ပတ်သက်တဲ့ဟာ federal ဟာမျိုးနဲ့ပတ်သက်တဲ့ချက်မျိုးကျွန်တော်ထွက်လာတယ်ငြိမ်းချမ်းတင်ရင်နဲ့ပတ်သက်တဲ့မူဝါဒတွေထွက်လာတယ်စီးပွားရေးနဲ့ပတ်သက်တဲ့မူဝါဒတွေထွက်လာမယ်တဘာဝတရားစတာပြစ်စင်းနေပြီပတ်ဝန်းကျင်ဆိုင်ရာမူဝါဒတွေထွက်လာတယ်ဗျာအဲ့ဒီချက်တွေကိုအခုအချိန်ထိကတော့ level ဒီတိုင်းထွက်နေပြီနောက်ပိုင်းမှာလည်းပဲစာတမ်းတွေကကုန်လူနီးပါးဖြစ်ပြီဆိုတော့၄ချက်ပဲထွက်လာမှာပါအဲ့ဟာကျွန်တော်တို့ရဲ့အဓိကဟီညီလာခံကထွက်လာမဲ့မူဝါဒတွေဖြစ်ပါတ
ယ်။ရခိုင်ပြည်နယ်အတွင်းကထွက်ရှိတဲ့သဘာဝတရားဇာတတွေကိုပြည်ထောင်စုနဲ့ပြည်နယ်ခွဲဝေသုံးစွဲရေးပိုင်းဆိုင်ရာကိုလည်းဆွေးနွေးခဲ့ကြပါတယ်။ရခိုင်ပြည်နယ်အတွင်းစားလုပ်ငန်းတွေဟာတစ်ချိန်ကမြန်မာနိုင်ငံစားလုပ်ငန်းရဲ့80ရာခိုင်နှုန်းလောက်အထိရှိနေခဲ့ပေမဲ့အခုချိန်မှာစားလုပ်ငန်းတွေကျဆင်းခဲ့ရပြီးဒီကိစ္စအပေါ်အစိုးရဘက်ကနိုင်ငံတကာဈေးကွက်အထိဖွင့်ပေးနိုင်ရေးကိုလည်းအခုကျင်းပနေတဲ့ညီလာခံမှာတင်ပြဆွေးနွေးခဲ့ကြကြောင်းသိရပါတယ်။ဒါ့အပြင်ရခိုင်ပြည်နယ်လုံခြုံရေးနဲ့တည်ငြိမ်အေးချမ်းရေးအပိုင်းဆွေးနွေးချက်တွေနဲ့ပတ်သက်ပြီးရခိုင်အမျိုးသားညီလာခံကျင်းပရေးကော်မတီအထွေထွေတွင်းရေးမှူးဦးလှမျိုးကျော်ကအခုလိုပြောပါတယ်။
ကျွန်တော်တို့ဒေသမှာရှိတဲ့အဲဒီမူတည်တော်မှောင်တို့ဒေသကနေဆိုရင်တည်ငြိမ်မှုမရှိဘူးငြိမ်းချမ်းမှုမရှိဘူးသူတို့ကြောမလို့ခံစားရတာဆိုတော့အဲ့ဒါတွေကိုကျွန်တော်တို့ကဘယ်လိုကာပါလုပ်နိုင်မလဲကိုရခိုင်ပြည်နယ်ထဲမှာပဲကျွန်တော်တို့ရခိုင်တိုင်းရင်းသားခေါင်းဆောင်တွေနဲ့အသင်းအဖွဲ့လူမျိုးစုအသင်းအဖွဲ့ခေါင်းဆောင်တွေနဲ့ကျွန်တော်တို့ဖြည့်ရှင်းလို့ရမလားလို့မို့အဲ့ဒီကိုဖြည့်ရှင်းလို့မရတဲ့အချိန်ကြီးကြတော့ကျွန်တော်တို့ပြည်ထောင်စုရဲ့ကိုတင်ပြပြီးတော့ပြည်ထောင်စုစီကကျွန်တော်တို့ဘာအူကြည့်ရမလဲအဲ့ဒါတွေအဓိကထားပြီးဆွေးနွေးကြပါမယ်
ရခိုင်ပြည်နယ်လုံခြုံရေးနယ်ပတ်သက်ပြီးမြန်မာဘင်္ဂလားဒေ့ရှ်နယ်ဆက်ဘူတီတောင်မောင်းတော်ဒေသမှာပြည်သူစစ်တပ်အဖွဲ့တွေကိုဖွဲ့စည်းပေးနိုင်ရေးကိစ္စရပ်တွေကိုဒေသခံတွေဘက်ကဆွေးနွေးတင်ပြခဲ့ကြသလိုရခိုင်လက်နက်ကင်တပ်ဖွဲ့တွေအနေနဲ့လည်းရခိုင်ပြည်နယ်လုံခြုံရေးအတွက်ပူးပေါင်းပါဝင်ဆောင်ရွက်ဖို့အသင်းရှိနေတဲ့အကြောင်းကိုလည်းဆွေးနွေးတင်ပြခဲ့ကြကြောင်းလည်းသိရပါဗျ။ရခိုင်ပြည်နယ်လူမှုကွန်ရက်အဖွဲ့ဝင်ဦးကျော်စိုးလင်းကတော့တရားမဝင်တစ်ခိုးထုတ်မှုတွေကြောင့်တတော်ပြုံးတိမှုတွေများပြားလာနေတဲ့ကိစ္စကိုညီလာခံအခမ်းအနားမှာထည့်သွင်းပြောဆိုခဲ့ပါတယ်
။ဒုမတော်ကြီးဟာကျွန်တော်တို့ရခိုင်တိုင်းရင်းသားတွေရဲ့အသက်ဝိညာဉ်ဖြစ်ပါတယ်။ကြီးမြတ်တဲ့သမိတ်ပုံဖြစ်ပါတယ်။ဒါကြောင့်ဒုမတော်ကြီးကိုတော်ပြောအောင်ဖို့ပွင့်ရှင်းလင်းနေမှုဟာကျွန်တော်တို့ရခိုင်တိုင်းရင်းသားအားလုံးကိုလူမျိုးလုံးတစ်ဖြစ်နေတာနဲ့အတူတူဖြစ်ပါရော။ကျေးဇူးတင်ကြီးမြတ်ပါပါခင်ဗျာ
။ဒါအပြင်ပြည်အောင်စုလွှတ်တော်ကဖွဲ့စည်းထားတဲ့လေယာမြင်နဲ့အခြားမြင်များတင်းစီခံရမှုစုံစမ်းစစ်ဆေးရေးကော်မရှင်အဖွဲ့ဝင်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေတန်းကလေသမားအစည်းယုံလိုမျိုးအဖွဲ့အစည်းတစ်ခုဖွဲ့စည်းဖို့လိုအပ်နေတဲ့အကြောင်းအဆိုတင်သွင်းခဲ့ပါတယ်
။လေယာမြင်တိတ်မှုတွေကအစပေါ်တော့တောင်တောင်ဝင်သမားတွေရဲ့အခွင့်အရေးတော်တော့ကိုမဆုံးရှုံးနေတာလည်းအနေထားရှိပါတယ်။တိုင်းကလုံးအတိုင်းအတာနဲ့တည်းကျွန်တော်ရခိုင်ပြည်နယ်အတိုင်းအတာအခုကျွန်တော်လည်းလေသမားအစည်းယုံပေါ်ပေါက်ရေးကိုဒီနေ့ညလာခါမှာအဆိုတင်သွင်းခဲ့ရှိဖြစ်ပါတယ်။ဘာလို့ဆိုတော့ဒီ90ရာခိုင်နှုန်းရှိတဲ့တောင်ပြည်သမားတွေကိုတက်လာတဲ့အစိုးရတွေပါတီတွေကဥပိ္ပကပြုထားမှန်ရယ်ဆိုရင်ဥပိ္ပကပြုထားပြီးတော့လယ်သမားအကျိုးစီးပွားကိုမဆောင်ရွက်နိုင်ဘူးဆိုရင်လယ်သမားထုကလည်းဖွဲ့စည်းတရားဖွဲ့စည်းပြီးမှလယ်သမားတွေရဲ့ညီညွတ်မှုနဲ့ဒီအစိုးရတွေပါတီတွေကိုကျွန်တော်တောင်းဆိုတိုက်ပွဲဝင်သွားမှာဖြစ်ပါတယ်
။ကြောက်ဖြူမြို့မှာကျင်းပနေတဲ့ရခိုင်မျိုးသားညီလာခံကနေဆွေးနွေးတင်ပြချက်တွေကိုမနေ့ပြန်ညီလာခံနောက်ဆုံးနေ့မှာထုတ်ပြန်သွားမယ်လို့လည်းသိရပါဗျ။မနေ့ပြန်ညီလာခံနောက်ဆုံးနေ့မှာပြည်ထောင်စုလွှတ်တော်နာယကသူရာဥရွှေမန်းတက်ရောက်မှာဖြစ်တယ်လို့လည်းသိရပါဗျခင်ဗျာ။